လက်နက်ဆွဲကင်ပဋိပက္ခတွေပေါ်မှာပတ်သက်နေကြတဲ့အုပ်စုတွေအားလုံးနိုင်ငံတကာဥပဒေတွေကိုလိုက်နာပြီးတော့အရတားတွေကိုအကာအကွယ်ပေးရေးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတာမတ်ကြီးကပြောကြားလိုက်ပါတယ်။ဒါအပြင်တိုက်ပွဲတွေကြမှာပိတ်မိနေသူတွေရဲ့လုံခြုံရေးအတွက်အထူးတိုးမြှင့်လှုပ်ဆောင်ပေးမယ်လို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အင်္ဂါနေ့အစည်းအဝေးပေါ်မှာကတိပေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်တင်မျိုးသက်ကပြောပြပေးမှာပါ။
လက်နက်ကင်ပဋိပက္ခတွေအတွင်းအရတားတွေကိုအကာအကွယ်ပေးဖို့အတွက်ပဋိပက္ခဖြစ်ပွားရမှာပါဝင်တဲ့နိုင်ငံအစိုးရတွေအစိုးရနဲ့မပတ်သက်တဲ့အဖွဲ့အစည်းတွေလိုက်နာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီက2016မှာဆုံးဖြတ်ချက်အမှတ်2286ကိုချမှတ်ခဲ့ပါတယ်။လက်နက်ကင်ပဋိပက္ခတွေမှာပါဝင်နေသူတိုင်းနိုင်ငံတကာဥပဒေကိုလေးစားဖို့တိုက်ပွဲဖြစ်ပွားရာဒေသတွေကိုစီးနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေဘေးကင်းကင်းနဲ့တွားရောက်ခွင့်ပေးဖို့စီးနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအပေါ်မှာအကြမ်းဖက်မှုတွေမရှိစေဖို့အတွက်အကာအကွယ်ပေးရမှာဖြစ်တယ်လို့နာမကျန်းဒဏ်ရာရသူတွေအတွက်ပါတစ်ဆက်တည်းလက်တွေ့ကျတဲ့အကာအကွယ်တွေပေးဖို့ပါဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီလိုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအကောင့်ထည့်ဖို့အတွက်မြန်မာနိုင်ငံကကြိုးပမ်းနေကြောင်းနဲ့အောင်မြင်မှုရဖို့အတွက်အားထုတ်နေကြောင်းအင်ကာနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်သူစွမ်းကပြောပါတယ်။
The greatest national endeavor of Myanmar today is to forge a lasting peace and putting an end to 7 decades of armed conflicts, which has wrought.
ဒီကနေ့မြန်မာနိုင်ငံရဲ့အကြီးအမားဆုံးအာထုံမှုကတော့နှစ်ပေါင်း80ကြာဖြစ်ပွားခဲ့တဲ့လက်နက်ကင်တိုက်ခိုက်မှုတွေအပြတ်အဆုံးသတ်ပြီးရေရှည်ကြီးကြီးရအောင်လှုပ်ဆောင်နေတာပဲဖြစ်ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးရပြည်ကြီးတာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူတွေဒုက္ခအတော်ခံစားကြရတာပါ။ညဉ့်ညံရေးတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးမရှိရင်ဒီလိုအလုံးအတွက်လုံခြုံမှုလွတ်လပ်မှုနဲ့တိုးတက်မှုစီစဉ်ဖို့အမတ်ခံမဲ့စစ်မှန်တဲ့ဒီမိုကရေစီနီးကျဖက်ဒရယ်ပြည်ထောင်စုတူထောင်ဖို့ညီမှန်ချက်ပန်းနိုင်ကိုဆောက်လှမ်းနိုင်မှာမဟုတ်ပါဘူး။ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ NCA တနိုင်ငံလုံးအတိုင်းအကျနဲ့အပြစ်ခတ်ရဆဲဆဲချုပ်ဆိုဖို့ကြိုးစားခဲ့ပါတယ်။အဖွဲ့ပေါင်း20လောက်တည်းကအခုဆိုရင်အဖွဲ့10ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့ပြီးပါပြီ။ကျန်တဲ့အဖွဲ့တွေပါလာဖို့လည်းဆက်လက်ကြိုးစားနေပါတယ
်။ဒီလိုလှုပ်ဆောင်ရမှာတိုက်ပွဲတွေဖြစ်ပေါ်ရတဲ့အခြေခံအကြောင်းရင်းတွေအတွက်ရေရှည်ဖြည့်ဆည်းနိုင်ဖို့နိုင်ငံရေးအရာဆွေးနွေးမှုတွေလုပ်ပြီးအပြေရှားနိုင်အောင်2016ခရီးကစပြီး27ရာစုပင်လုံညီလာခံကိုကျင်းပခဲ့ကြောင်းနဲ့အခုဆို2ချိန်ကျင်းပပြီးပြီဖြစ်တယ်လို့တတိယအချိန်ကျင်းပနိုင်အောင်လဲစူးစမ်းနေပါတယ်လို့လုံခြုံရေးကောင်စီကိုတင်ပြခဲ့တာပါဒါအပြင်ပဋိပက္ခတွေကြားရောက်နေသူတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးလဲတန်မတ်ကြီးကအခုလိုကတိပေးခဲ့ပါတယ
် I would like to conclude by reassuring that Myanmar will continue its efforts to enhancing safety of the vulnerable people caught in conflict.
တိုက်ပွဲတွေကြာပိတ်မိနေတဲ့အကူရမဲ့ပြည်သူရဲ့လုံခြုံရေးပူကောင်းမွန်လာစေဖို့မြန်မာနိုင်ငံကဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းမိကုံးချုပ်အနေနဲ့ထပ်ပြီးအမှတ်ခံပြောကြားလိုပါတယ်။ကမ္ဘာတစ်လျှောက်ကမိတ်ဆွေတွေနဲ့ကုလသမဂ္ဂကမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်အတွက်ပံ့ပိုးပူညီနေတာကိုအထူးကျေးဇူးတင်ကြောင်းပြောပြစီ။ဒါ့အပြင်တိုက်ပွဲတွေကြောင့်ပြည်သူတွေနောက်ထပ်မခံစားရအောင်မြန်မာနိုင်ငံမှာရေးရှိညီညာရေးရဖို့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။
ဒါပေမဲ့မြန်မာနိုင်ငံတွင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်မှတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်အများအပြားတောတောင်တွေထဲမှာပိတ်မိနေကြဆဲဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာလည်း TNLA တအောင်ပလောင်တပ်ဖွဲ့တွေနဲ့မြန်မာစစ်အတပ်ဖွဲ့တွေကြားအခုတလောဖြစ်ပွားတဲ့တိုက်ပွဲတွေတွင်တေဆုံးဒဏ်ရာရမှုတွေရှိနေတယ်လို့တရုတ်နိုင်ငံဘက်ခြမ်းကကြားရောက်ခဲ့တဲ့ဒုံးကျည်တွေနဲ့တနက်ကြီးစံတွေကြောင့်တရုတ်နိုင်ငံသား3ဦးပါတည်ဆုံးခဲ့ရတာပါ။ဒါအပြင်တရုတ်နိုင်ငံဘက်ကိုထွက်ပြေးလာသူကလည်း300ကျော်လောက်ရှိနေတာမို့တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့အတွက်တရုတ်အစိုးရကတောင်းဆိုခဲ့ပါတယ်။ဒုံဂျုံရင်ကောင်စီဆွေးနွေးပွဲမှာတော့ကုလသမဂ္ဂရဲ့တရုတ်နိုင်ငံဆိုင်ရာတန်မတ်ကြီးကလက်နက်ကင်တိုက်ပွဲတွေမှာအစိုးရကအရက်သားတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့ပြောကြားခဲ့ပါတယ်
။ Governments have the primary responsibility for protecting their civilians.The international community
အစိုးရအနေနဲ့ကိုယ်နိုင်ငံရဲ့အရက်သားတွေကိုအကာအကွယ်ပေးဖို့အတွက်အဓိကတာဝန်ရှိပါတယ်။နိုင်ငံတကာလူ့ခွင့်စည်းကပြည်သူဘောဆောင်တဲ့အထောက်အကူကိုပေးနိုင်ပေမဲ့သက်ဆိုင်ရာနိုင်ငံရဲ့အစိုးရလှုပ်ဆောင်ရမယ့်အခန်းကဏ္ဍကိုအစားထိုးလို့မရနိုင်ပါဘူး။ပဋိပက္ခတွေမှာပါဝင်ပတ်သက်နေကြတဲ့အုပ်စုအလုံးနိုင်ငံတကာဥပဒေတွေကိုလိုက်နာပြီးလုံခြုံရေးကောင်စီဆုံးဖြတ်ချက်အရလက်နက်ဆွဲကင်ပဋိပက္ခမှာအရက်သားတွေကိုအကာအကွယ်ပေးရမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုအထောက်အကူတွေကိုလည်းအရောက်ပေးပို့ရမှာဖြစ်ပါတယ်လို့ပြောကြားသွားတာပါမြန်မာနိုင်ငံမှာရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပဋိပက္ခတွေဖြစ်ပွားနေတဲ့အပြင် ရခိုင်ပြည်နယ်ဘက်မှာလည်းပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာတိမ်းနဲ့ချီးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့အရေးကိုအခုထိဖြေရှင်းနေရဆဲဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာဝန်ကြီးကတော့ရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှအခုလိုပြောပါတယ်။
In the absence of such safeguards, the forcibly displaced Rohingya in Bangladesh
continue. ဘေကင်းဆုံးနေချာချီအတွက်အကြံပေးချက်ဒီအကောင့်ထဲမပေါ်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေကြတဲ့ရိုဟင်ဂျာတွေအနေနဲ့မိမိသဘောအလျောက်တိတ်ခါရှိရှိအန္တရာယ်ကင်းစွာရခိုင်ပြည်နယ်ကိုပြန်နှံ့ရေးဟာအလှမ်းဝေးနေပါတယ်။အခြေအနေကိုပိုဆိုးစေတာကလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်နဲ့ရနေတာကြောင့်ရခိုင်ပြည်နယ်မှာကြံခဲ့တဲ့ရိုဟင်ဂျာတွေအနေနဲ့စားနပ်ရိက္ခာဆေးဝါးတို့ပြတ်လတ်နေပါတယ်။နှုတ်အားဖြင့်အမခံချက်တွေပေးထားပေမဲ့ရိုဟင်ဂျာတွေပေါ်ရက်ဆက်တဲ့ပြစ်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုလည်းစုံစမ်းစစ်ဆေးအပြစ်ပေးတာမျိုးတွေမတွေ့ရသေးပါဘူး
။လုံခြုံရေးကောင်စီရဲ့အစည်းအဝေးမှာဆော်ဒီအရေဗျာနိုင်ငံကလည်းရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့ပြည်ပကတွေအတွင်းအရက်သားတွေကိုအကာအကွယ်ပေးဖို့အတွက်တိုက်တွန်းပြောကြားသွားခဲ့ပါတယ်။